ယနေ့ခြေခံဝိပဿနာ၁၀ရက်လုပ်ပြီးတရားစခန်းဝယ်ဤ၉ရက်မြောက်နေ့နေ့ခင်ပိုင်းအလုပ်ပြီးတရားများနာယူရမယ်မှတ်သားရမယ်အချိန်အခါကာလဖြစ်ပါတယ်ဒီနေ့ဟောပြောပြတော်မှပြတာသားမိအလုပ်ပြီးတရားကညာလိုက်မိသူများအတွက်အရေးကြီးပြီးတော့အဓိကချတဲ့အချက်ဖြစ်ပါတယ်ညာမလိုက်နိုင်သေးကြတဲ့ပုဂ္ဂိုလ်တွေကြတော့မိမိတို့ရှုတည်နေတဲ့ကမ္မထံကိုပဲအစဉ်သဖြင့်ရှုတည်နေရမှာဖြစ်တယ်မရှုတည်နိုင်သေးတဲ့အရာကိုတော့နောက်တစ်ချိန်မှရှုရမယ့်အရာဆိုတာနာလေထားမှဖြစ်တယ်ခုတစ်ချိန်မှမိမိတို့ရဲ့မိမိတို့အနေနဲ့မရှုသည့်ဉာဏ်များတော်လဲနောက်တစ်ချိန်ရောက်တဲ့အချိန်ကကြတော့ရှုသည့်လာနိုင်တဲ့စွမ်းရည်ရှိတဲ့အခါဒီလိုရှုရမှာပါကလားလို့သိရှိနောင်လဲဟိုအတွက်စူးစူးဆိုက်ဆိုက်နာစီချင်ပါတခြားတော့မဟုတ်ပါဘူးမနေ့ကနေပြီးတော့ပြောသွားခဲ့တဲ့အနတ္တနုပသနာညာဆိုတာပါပဲနတ္တနုပသနာညာနဲ့ပတ်သက်လို့မနေ့တုန်းကအသေးစိတ်ဥစဉ်မရှင်းပြခဲ့ပါဘူးနတ္တနုပသနာညာဖြစ်ဖို့ဆိုတာဟာအတော်ခက်ခဲတဲ့အတွက်ဟောရဖို့ဥစဉ်တို့လည်းဝန်လေးပါคนเล่ได้ด้วยจองโยคีฤเนี่ยธรรมะธรรมะมะล่ะဆိုတော့อติสัยตัยหันดาหมู่จองอติสัยนี่ရှင်းပြခဲ့ပဲဖြစ်ပါအဲ့ဒါကိုဒီနေ့ကြတော့မနေ့ကဥစဉ်အနေအကျံရှင်းပြောခဲ့တဲ့อนัตตานุปัตตนาညာကိုဒီနေ့อติสัยရှင်းပြมาဖြစ်တယ်อนัตตานุปัตตนาညာဆိုတာကရှုဘွားရင်ရှုဘွားရင်ရှုဘွားရင်နဲ့မှာညာရင်မှာဖြစ်ပေါ်လာနိုင်တဲ့ဓမ္မပဲဖြစ်ပါတယ်မိမိကလှုပ်ပြီးတော့ရှုရတဲ့အရာမဟုတ်ပါဒီအနတ္တနုပသနာကအနိစ္စနုပသနာတွေဒုက္ခနုပသနာတွေရှုရင်ရှုရင်းနဲ့ညာနေရင်လာမှရှုတည်လို့ရတဲ့အရာလည်းဖြစ်ပါဥစဉ်တို့ပြောလာခဲ့တာကအနေစာဒုက္ခအနတ္တလို့သုံးမျိုးစလုံးတေသနာအစဉ်တိုင်းဟောရဲဆိုပေမဲ့အနတ္တညာဆိုတာတော့ဒီနေ့အချိန်ခံကာလမှာရှုနေတဲ့ယောဂီပုဂ္ဂိုလ်ဒီထဲမှာအများဆုံးပါရင်3 4ဦးပဲပါနေတိထပ်ပို့ပြီးတော့လဲမပါနိုင်ဘူးသို့တော်လည်းအရေးကြီးအဓိကကျလို့မြတ်ဗုဒ္ဓရဲ့သာသနာဆိုတာအခြားဘာသာသာသနာတွေထက်ပို့ပြီးတော့သာလွန်ထူးခြားမြင့်မြတ်စင်ကြယ်တဲ့တရားသည်ဒီအနတ္တဓမ္မသဘောဝကိုမြင်သိတဲ့အမြင်အသိကြောင့်ထူးခြားနေခြင်းဖြစ်ပါတယ်ယောဂီတို့မိမိတို့အနေနဲ့အနတ္တဉာဏ်ကိုရှုသိနိုင်အောင်ကျူးဇာပွားများအထုံးနိုင်မှသာသနာရဲ့အနစ်သာရတွေတံဖိုးတွေအမွေအနစ်တွေကိုသုံးဆောင်ခံစားနိုင်ခွင့်ရှိမှာပါဖြစ်ပါလေအနတ္တနုပသနာဉာဏ်ဆိုတာကသာသနာရဲ့အနစ်သာရပဲဖြစ်တယ်သာသနာရဲ့တံဖိုးလို့ပြောမယ်ဆိုရင်လည်းပြောလို့ရပါဒါကြောင့်ဒီအနတ္တညာအနေဆာကနေရှုသိရင်ရှုသိရင်ရှုသိရင်ကနေအနတ္တညာရအောင်တက်အောင်ဖြစ်တယ်။နေဆာကနေပြီးတော့ယုတ်တရားရှုတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဆိုပြီးအစဉ်တိုင်းတက်သွားပါလေ။ဒုက္ခရဲ့လို့ရှုသိလိုက်တဲ့အချိန်မှာယောဂီတို့ရဲ့အတွင်းခန္ဓာထဲကနေပြီးတော့အာဟုရလဲရှာမတွေ့ ဘာဟိတကိုကြည်ခံတော့လည်းပဲအာဂုယရှာမတွေ့ဘယ်အရာကြီးကိုအာဂုယမှာလဲဆိုပြီးတော့ရောင်ချာချာဖြစ်နေတတ်ပါလေယောဂီတို့အနေအချင်းအနတ္တဉာဏ်ကိုမှဆရာကရှင်းရှင်းလင်းလင်းဟောမပြဘူးဆိုရင်တော့ဒုက္ခတွေကနေဒဝဲလေလေနဲ့စိတ်ပြက်လက်ရှောင်သွားတတ်ပါလေအဲ့ဒါကြောင့်အရေးကြီးတယ်အဓိကကျတယ်လို့ပြောတာဖြစ်ပါလေတရားလောက်ဘွားများအထောက်တဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗိဏဆိုတဲ့ဉာဏ်ကိုရောက်လာပြီးတဲ့နောက်မှာဘဝဘောမှာခင်တွဲနေတဲ့စိတ်ထားတွေလျော့ပါသွားတဲ့အတွက်ရောင်ချချဖြစ်တတ်တာတော့သဘောဝပါပဲအဲ့လိုရောင်ချချဖြစ်ပြီးတော့အကိုရာရှာလို့ပဟိတကိုကြည့်ရင်လည်းမတွေ့အစ္ဆဒ္ဒကြည့်ပြန်တော့လည်းမတွေ့အကိုရာမရှိတဲ့အချိန်ကကြတော့အငယ်ချင်းလို့ဆိုရတဲ့တောမနတာတွေဖြစ်လာတတ်ပါတယ်ဝမ်းနဲ့ဘူးဆွေးတဲ့အတွေ့အမြင်လေးတွေဖြစ်လာတတ်တယ်ဒါကတော့သဘောဝပါအဲ့လိုဟာတတရောင်ချာချာဖြစ်မှလည်းပဲရပါတယ်ဖြစ်သွားပြီးတဲ့အချိန်တိုင်းမှာလည်းအဲ့ဒီနေရာတင်ရှားနေလို့မရဘူးအကုရရှားနေတတ်ပါလားစင်စစ်အပြင်ဘဝတစ်ခုလုံးရဲ့အကုရဆိုပြီးတော့လူသားတိုင်းမှာဟိုဟာရှိကောင်းလို့လို့ဒီဟာရှိကောင်းလို့လို့ဟိုဟာလေးရှိတော့သက်သားလေးလို့ဒီဟာလေးရှိတော့သက်သားလေးလို့နဲ့သက်သက်လေးနှုတ်မျိုးမျိုးတို့ကိုစက်ခူးထဲမှာချံရံမြလောက်အောင်ချံဖန်ပြီးတော့ရှားနေကြတာကတော့ပုထုရှင်တို့ရဲ့သဘောပဲဖြစ်ပါတယ်ယောဂီတို့ထိုအချိန်ခံကာလမှာဒီလိုဖြစ်လာခဲ့မယ်ဆိုရင်အာဂုယအစစ်ဆိုတာဘာလဲဆိုရင်အာဂုယဆိုတာဘာမှမရှိပါလားဆိုတဲ့အဒီယအာဂုအမှာဖြစ်ပါတယ်မိမိတို့ရဲ့ဘဝသည်အာဂုရရှိနေသေးတယ်လို့အထင်ရှိနေသေးရင်ဘဝဟာလွတ်လွတ်လပ်လပ်နဲ့နေတတ်သေးမှာမဟုတ်ပါဘူးအာဂုရမရှိဘူးလို့ကိုပြပြပြင်းပြင်းသေးမှာဆုံးချက်ချက်တွေကြံသွားမှာအာဂုရတွေလိုက်မရှာတော့ပဲရှိတာကိုပဲသိနိုင်မှာဖြစ်ပါတယ်ယောဂီတို့အရေးကြီးလွန်းတဲ့အတွက်ကြောင့်ဤစကလုံးတစ်လုံးကိုအသေးအချမ်းညံပါပါနဲ့မှတ်သန်းထားမှာဘဝမှာအာဂုယဆိုတာဘာမှအာဂုယမရှိဘူးဆိုတဲ့အသေးဉာဏ်သေးတာလည်းအာဂုယဖြစ်ပါလေယူယူလေးပြောနေပါတယ်ရှင်းရှင်းလေးနားလည်ဖို့လိုပါသို့သောဒီစကလုံးကတော့အနတ္တဉာဏ်အမြင်တာမှပြောပြောတင်ရှင်းရှင်းလင်းလင်းသဘောပေါက်မှာဖြစ်ပါတယ်ဒီတော့ကအနတ္တဆိုတဲ့သဘောတရားတွေအနတ္တနုပသနာကိုရှုတယ်ဆိုတဲ့သဘောဟာလည်းအကုရဘာမှမရှိဘူးလို့ဒီဖို့ပဲအထုတ်နေခြင်းဖြစ်တယ်ကောင်းပြီဒါဆိုရင်အနတ္တဆိုတဲ့သဘောကိုပြောရတော့မယ်ဆိုရင်အနတ္တရဲ့စကလုံးတွေကိုစစ်ဆေးဖို့လိုအပ်ပါတယ်အနတ္တဆိုတာကတခြားမဟုတ်ပါဘူးအတ္တမဟုတ်တာကိုပြောတာဖြစ်ပါတယ်အနတ္တတိအတ္တတဲ့အဲ့ဒီမှာအတ္တမဟုတ်တာကိုအနတ္တဒီလိုပြောချင်းဖြစ်တယ်ဒါဆိုရင်အနတ္တကိုနားလည်ဖို့အတွက်အတ္တကိုလည်းသိရမှာဖြစ်တယ်အတ္တကိုမသိဘူးဆိုရင်အနတ္တအမြင်မရှင်းပါဘူးအတ္တမဟုတ်တာကိုပဲအနတ္တလို့ပြောတာဖြစ်တော့အတ္တဒီပါလေဒီလိုစစ်စစ်ဖို့လိုအပ်ပါအတ္တဆိုတာက မိမိလိုယူဆွဲထားတဲ့သက္ကာယဒိဋ္ဌိပဲဖြစ်ပါလေ။ငါလို့ထင်မြင်ထားတဲ့အယူဆွဲတွေအဲ့ဒါအတ္တပဲဖြစ်ပါလေ။သူလို့ထင်မြင်ထားတာလေးတွေဟာလည်းအတ္တဖြစ်ပါလေ။အထူးသဖြင့်တော့မိမိကိုကိုကိုကိုပိန်နေကိုဆိုင်နေဆရှိသည့်အဖြစ်အဲ့ဒီလိုကိုကိုကိုရဲ့ကိုလက်ရဲ့ကိုချီရဲ့ကိုခေါင်းရဲ့ကိုခန့်ရဲ့ဒီလိုသိနေတာအတ္တပဲအဲ့ဒါအတ္တရဲ့အတိအမြင်ပဲဖြစ်ပါတယ်အပြင်လောကမှာနေတဲ့ကာလကိုဆိုလိုတာမဟုတ်ပါဘူးယောဂီတို့နားမယောင်ကြပါနဲ့နေ့စီမေးပြီးတရားအလုပ်ပွားများအထောက်တဲ့အချိန်အခါကာလကိုဆိုခြင်းဖြစ်ပါမျက်စီမေ့ပြီးတော့တရားထိုင်လိုက်တဲ့အချိန်ကကြတော့ငါလက်ငါချေငါခေါင်ငါခါအစရှိသည့်အဖြစ်အဲ့ဒါလို့ထင်းနေတယ်အဲ့ဒါလို့မြင်နေတယ်အဲ့ဒါလို့ယူဆနေတယ်ငါဟာကြီးငါဥစ္စာကြီးငါလက်ငါချေလို့ယူဆထားတာအဲ့ဒါအတ္တပဲဖြစ်တယ်အဲ့ဒီအရာကိုပဲတခါနောက်ထပ်အပူဆောင်ပြီးတော့မိမိကိုမိမိခန္ဓာကြီးကခိန်နေမြဲတယ်လို့ယူဆတယ်တတ္တရဒိဋ္ဌိဆိုတာဆက်တွဲပြီးတော့မှဖြစ်ပေါ်လာတတ်ပါသေးတယ်တခါတည်းညတော့လဲသိသွားရင်ဣဒါပဲကွာလို့ယူဆတဲ့ဥစိတဒိဋ္ဌိဆိုတာလည်းရှိတတ်ပါသေးတယ်တရားအလုံးပွားများအားထုတ်ရင်းနဲ့တော့မှဒုက္ခတွေအကြီးအကျယ်ထင်တယ်။ဒီဝိုင်းပေါ်မှာပါပဲ။ဒီဝိုင်းအေးတာပါပဲလို့ယူဆတာအဲ့ဒါတိတ်ထိပဲ။အဲ့ဒါတွေဟာအတ္တဒိဋ္ဌိဒီလိုပြောတာဟာအတွေးအခေါ်အယူအဆအမြင်တွေမမှန်တဲ့ဟာကိုပြောတာဖြစ်ပါလေ။အဲ့ဒီတော့ယောဂီတို့ဒီနေရာမှာအဲ့ဒါကိုအနတ္တဆိုတာစောစောကပြောတဲ့အတ္တကိုပဲပြောင်းပြန်နာရမှာဖြစ်တယ်အထူးသဖြင့်အခေါင်းခါချေလက်တကောင်လုံးသည်ငါမဟုတ်ဘူးလို့စီဥစွာသိရှိနားလည်ထားမှာဖြစ်တယ်အချမ်းချင်းအနေအချင်းတရားရှိတဲ့ယောဂီတို့မြည်သည်ပထမစီဥ်စွာအနတ္တညာအမြင်လေးဖြစ်ဖို့ဆိုတာအဲ့ဒါလိုလေးတော့ရှေ့ဥ်စွာသိရမှာဖြစ်တယ်ပြီးသွားပြီဆိုရင်တော့ငါခေါင်းလည်းမဟုတ်ဘူးငါခါလည်းမဟုတ်ဘူးငါချေလည်းမဟုတ်ဘူးငါလဲလည်းမဟုတ်ဘူးခေါင်းခါချေလည်းဆိုတာတွေဟာပြင်းညာရဲ့သဘောပေါ်ဒိဋ္ဌိကပြီးအမြင်မှနေချင်းသဘောတသက်ပဲဖြစ်တယ်လို့ဒီလိုသိနေရမှာဖြစ်ပါတယ်ယောဂီတို့အရေးကြီးပါတယ်တရားအလုံးပန်းများအားထုတ်တယ်ဆိုတာအနတ္တညာအမြင်ရင်သန်းဖို့ဆိုတာအတ္တကိုကင်းကင်းရှင်းရှင်းပယ်ရှားနိုင်မှာဤခန္ဓာကြီးကငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါခွန်လည်းမဟုတ်ဘူးငါခါလည်းမဟုတ်ဘူးငါချီလည်းလည်းမဟုတ်ဘူးလို့ဒီလိုသိရမှာဖြစ်တယ်အဲ့ဒီငါခွန်ငါခါငါချီငါလက်တို့မဟုတ်ရင်ဘာကြီးပါလဲဆိုတာကြည့်လိုက်ပေါ့ဘူဓာလေးတွေတွေ့ရင်လည်းဘူဓာလေးတွေအဲ့ဒီနေရာကနေပြီးတော့ပေါ်လာလိုက်ပြောက်သွားလိုက်ငါလားကြည့်ပေါ့ငါဥစ္စာလားဆိုတာကိုလည်းသိချင်စစ်စစ်ကြည့်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်လို့ကိုသိလို့လည်းမရရှိထားလို့လည်းမဖြစ်ဖမ်းချုပ်ထားလို့ရတဲ့အရာလည်းမဟုတ်အဲ့ဒီအရာကြီးတွေကိုမိမိတို့အနေနဲ့ဘူဓာတွေအေဓာတွေတောင်းတင်းဓာတွေကဲခဲဓာတွေဘာတစ်ခုမှသိမ်းထားလို့မရဖယ်ပြီးတော့မှလောထုတ်ပြလို့လည်းရတာမဟုတ်ပါဘူး ဒီသဘောကိုသင်ချာကြီးအဲ့ဒါကိုခါလို့ထင်းနေတယ်ဆိုရင်မရှိတာကိုအရှိလုံးပြီးတော့ကောင်းကင်မှာရှိတဲ့မိုးတိမ်ရိပ်လေးတွေကိုဆင်းရောက်နင်းရောက်ထင်းနေတဲ့အချိန်မှာအဲ့ဒါကိုလက်ညှိုးထိုးပြီးတော့အဲ့ဒါဟာငါဟာပဲလို့ယူဆနေတဲ့သူယူတယောက်ရဲ့အထင်မြင်လို့ဖြစ်နေပါလိမ့်မယ်တိတိကျကျစီစီမအနတ္တဉာဏ်ရဲ့အစကိုပေါ်နိုင်ပါလေယောဂီတို့ဒါကြောင့်မိမိရဲ့ခန္ဓာထဲမှာပူနေတာတွေအေးနေတာတွေကိတ်နေတာတွေခဲနေတာတွေတောင့်နေတာတွေတင်းနေတာတွေတဖြင်းဖြင်းတရွတ်ရွတ်တမွတ်မွတ်တလုံးလုံးတစည်းစည်းအဲ့ဒီသဘောလေးတွေဟာဓမ္မရဲ့သဘောဖြစ်လို့ဓမ္မအတိုင်းဆောင်နေခြင်းမြတ်တာဖြစ်တယ်ငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးခိုင်းနေဒီတတ်မှုလည်းမရှိဘူးပျောက်သွားပြီဆိုရင်လည်းရှင်းရှင်းလုံးဝပျောက်သွားတာမဟုတ်ဘဲနဲ့ဒီနေရာပျောက်တယ်ဒီနေရာမှာပေါ်တဲ့အရာဒီဒီနေရာမှာပျောက်သွားပြီမယ်နောက်တနေရာမှာပေါ်တဲ့အရာဒီလည်းပဲနောက်တနေရာမှာထပ်ထပ်ပြီးတော့ပျောက်သွားတတ်ပါသေးတယ်ဒါကတော့အနတ္တအမြင်ရဲ့အခြေခံသဘောဖြစ်ပါလေယောဂီတို့အဲဒီကနေပြီးတော့မိမိတို့ရဲ့ယင်ထဲမှာဖြစ်ပြဲဆိုတာလေးတွေကိုရှုတတ်ဖို့သင်ထားပေးပြီးသားဖြစ်ပါတယ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ဆိုတဲ့သဘောလေးတွေကိုကြည်လင်စမ်းကိုဟာဟုတ်ရဲ့လားကိုဥစ္စာဟုတ်ရဲ့လားလို့စစ်စစ်ကြည့်တော့မဟုတ်တာအမှန်ပဲမိမိပေါ်ရှင်လို့ပေါ်နေတာလည်းမဟုတ်ပါဘူးမိမိဖြစ်စီရှင်လို့ဖြစ်နေတာလည်းမဟုတ်ပါဘူးမိမိအလိုလဲမလိုက်မိမိအကျိုက်ကိုလည်းမဆောင်တဘောကဓမ္မမဟုတ်တဘောကအတိမ့်ပဲဖြစ်နေခြင်းဖြစ်ပါလေယောဂီတို့အဲ့ဒီအရာလေးတွေကိုသိကြကြည့်လိုက်ပါမနေ့ကပြောခဲ့တဲ့အတိမ့်ပူရာတို့စူရာတို့အောင်းနာတို့ကြိုက်ခဲရာတို့တဆက်ဆက်နဲ့တမျက်မျက်ဖြစ်နေတာတို့ဟာအဲ့ဒါဟာနာကျင်ခဲ့ခဲ့အခမ်းရခဲ့တဲ့သဘောတွေရှိနေသေးဒုက္ခလက္ခဏာများပဲရှုသိလို့ရပါသေးတယ်အနတ္တလက္ခဏာရှုလို့မရသေးပါဘူးဒီအဆင့်ကကြောပြီးတဲ့အချိန်ကကြမှာဖြစ်ပြက်တွေခြံလိုက်လူလိုက်ဒူလိုက်ရောလိုက်တရိပ်ရိပ်တတိတ်တတဖြတ်ဖြတ်တလက်လက်နဲ့ဖြစ်ပေါ်ပြီးတဲ့အချိန်နောက်ပိုင်းမှာတော့ဉာဏ်နေရှင်လာတဲ့အချိန်သူသဘောဝအတိမ့်သူတစိမ့်ဆန်ဆန်နဲ့ကြည်နေလို့ရပါလေဖြစ်နေလေပြည့်နေလေဆိုတဲ့သဘောလေးတွေကိုမိမိတို့အနေနဲ့မိမိနဲ့မဆိုင်တဲ့အကြည့်မျိုးတစိမ့်ဆန်ဆန်အမြင်မျိုးဖြင့်မြင်ပြီးတော့ကြည်နေရမှာဖြစ်တယ်အဲ့လိုကြည်လေတဲ့အချိန်ကကြတော့ဒီဖြစ်ချင်းပြချင်းသဘောလေးတွေဈာန်ချင်းမကဒလဆဈာန်ဈာန်လာပါလိမ့်မယ်ဘလောက်ထိချောင်းချမ်းနေတယ်လဲဆိုရင်ယင်ထဲမှာမိစက်တစ်လုံးထည့်ထားရသလိုလိုတတုတ်တုတ်တိတ်တိတ်နဲ့အမြန်ကြီးလည်းဖြစ်နေတတ်ပါတယ်ဈာန်ကြီးလည်းဖြစ်နေတတ်ပါတယ်ယောဂီတို့အဲ့ဒီအနေအထရောက်တဲ့ဆိုရင်မမပါနဲ့ရှိတာကိုပဲသိအောင်လုပ်နေပါ။တိတဲ့အချိန်မှာကိုယ်နဲ့မဆိုင်တဲ့အကြီးတစိမ့်အမြင်မျိုးဖြင့်မြင်နေရမှာဖြစ်တယ်။သဘောဝဓမ္မဟာသူ့သဘောဝအတိုင်းသူဖြစ်နေတယ်လို့သိရမှာဖြစ်ပါတယ်။သဘောဝဓမ္မဟာသူ့သဘောဝအတိုင်းသူဖြစ်နေလေ၊ပြည့်နေလေ၊တက်လာလေ၊ခြံသွားလေ၊ဒူလာလေ၊ရောလေ၊ခြံလာလေ၊နှူသွားလေ။အမြင့်မြုပ်ဖြစ်ရကနေမြန်ချင်းမကမြန်ချမ်းချင်းမကခြံလာ။ခြံလာပြီးတော့တဖြည်းဖြည်းတဖြည်းဖြည်းတရက်ကနေနှစ်ရက်နှစ်ရက်သုံးရက်လို့ရှုမှများလာ။တဖြည်းဖြည်းနဲ့တိမ်ဝိနှူးညာတဲ့အနေထားသို့ရောက်ရှိလာပါတယ်။ကြည့်လိုက်ရင်ပျောက်တော့မဲ့အလံတူတူလေးတွေထင်းနေတတ်ပါတူတူလေးတွေထင်းနေတယ်ဆိုတာက ဖြစ်ပျက်ကိုရှင်းရှင်းလင်းလင်းမမြင်သေးတဲ့ဒုဒုရဲ့ဒုဒုထင်ချင်းနဲ့ဖြစ်ပျက်ရဲ့ရင့်ကျက်လို့နူးညံ့တဲ့ဒုဒုထင်ချင်းဟာတူပါဘူးဖြစ်ပျက်မရင့်ကျက်သေးလို့နူးနေသေးတဲ့အချိန်မှာဒုဒုလေးထင်တာကနိဝရဏတရားတွေခဏခဏနှောက်ယှက်ခံနေရတဲ့ထင်ချင်းပဲဖြစ်ပါတယ်အခုဖြစ်ပျက်တွေရင့်ကျက်ပြီးတော့အတိညာနေလည်းပဲ တဆိုင်ဆန်တဲ့အကြည့်မျိုးနဲ့ကြည်ပြီးနေနေတဲ့အတိညာရင့်ချက်လာတဲ့နူးညံ့သိမ်ပွေးမှုမျိုးသည်မမပဲနဲ့လည်းပဲစိတ်ကထွက်ပြေးသွားခြင်းတွေးတော်သွားခြင်းမရှိပဲနဲ့ရှိတာလေးတွေကိုတိနေနေပါနဲ့ယောဂီတို့ထိုအချင်းထိုအခါရောက်ပြီဆိုရင်အနတ္တ လက္ခဏာတင်လို့ရပါပြီအနတ္တနုပသနာညာကိုဖြစ်ပေါ်အောင်ရှုသိလို့ရပါပြီတူတူလေးဖြစ်နေတဲ့ရုပ်ရဲ့သဘောသဘာဝလေးတွေဟာပေါ်လိုက်ပြောက်လိုက်ဒီလိုဖြစ်နေပါအဲ့ဒီအခါမှာရှုသိနေတဲ့ဉာဏ်ဘက်ကလည်းပဲနံတရားဘက်ကိုကြည့်မယ်ဆိုရင်လည်းသီလိုက်ပြဲလိုက်ဒီလိုဖြစ်နေပါ ဒါဆိုရင်တခုတည်းမြင်တော့တာမဟုတ်ဘဲနဲ့နှစ်ခုစလုံးမြင်သွားပြီယောဂီတို့ရုပ်ရဲ့သဘောသဘာဝသည်ပေါ်လိုက်ပြောင်းလိုက်နာရဲ့သဘောသဘာဝသည်တည်လိုက်ပြဲလိုက်နှစ်ဖက်စလုံးမြင်သွားပါလေယောဂီတို့အဲ့ဒီအချိန်ကာလကြတော့ ယောဆိုတဲ့ပေါ်ချင်းပြောက်ချင်းနန်းဆိုတဲ့တိချင်းပြက်ချင်းဟာမိမိဟာလည်းမဟုတ်ဘူးမိမိဥစ္စာလည်းမဟုတ်ဘူးမိမိနဲ့ဘာမှမဆိုင်ဘူးသူတဘောကဓမ္မတည်တဘောကဓမ္မအတိုင်းပဲဖြစ်ဖြစ်နေတာပဲလို့ဉာဏ်နဲ့ရှင်းရှင်းလေးသိ တိလာတဲ့အချိန်ကကြတော့တရားရှုတာငါရှုတာမဟုတ်တော့ပါဘူးဓမ္မကဓမ္မကိုဆောင်သွားခြင်းဖြစ်ပါတယ်ယောဂီတို့ပေါ်လိုက်ပြောလိုက်ဟာလဲယုတ်ဓမ္မတိလိုက်ပြက်လိုက်ကနန္ဓမ္မယုတ်ဓမ္မနန္ဓမ္မဆိုတဲ့အဲ့ဒီဓမ္မမှာတပါအခြားပါမှမရှိပဲကို အဲ့ဒါကိုကြည်ရင်သိရင်ကနေပြီးတော့သဘောဝဓမ္မအရှိသဘောလေးကိုစိတ်ဥလဲခြင်းလို့ဆိုရတဲ့ယောနိသောမနာတိကာရကပေါ်လိုက်ပြောက်လိုက်တိလိုက်ပြက်လိုက်တာကိုယ်ကိုပဲစိတ်ဥကအမြင်တယ်လဲ့နေတာဖြစ်ပါတယ် မိမိကလဲပေးရတာမဟုတ်ပါဘူးနှလုံးသွင်းလေးကသူ့သဘောဝအတိုင်းသူလဲသွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာမနတိကာရကလည်းပဲဘောလိုက်ကြောက်လိုက်ဒိုးလိုက်ရောလိုက်အဲ့ဒါကိုအမြင်မပြတ်နှလုံးသွင်းပြီးတော့သမ္မာသင်္ကပ္ပကအဲ့ဒါကိုပဲအမြင်တာကခါနေပါ ပေါ်လိုက်သည်လေပေါ်လိုက်ပြောလိုက်ဒီလိုက်ပြက်လိုက်ကိခါနေတာဘလို့များကိခါတလဲဆိုရင်ဒါကသူ့သဘောဝဓမ္မအတိုင်းသဘောဝဓမ္မဟာသဘောဝဓမ္မအတိုင်းပဲဖြစ်ပေါ်နေတာပဲအဲ့ဒါဒီကိုကိခါနေပေါ်လိုက်ပြောလိုက်ကိခါကိခါလိုက်တဲ့အချိန်ကကြတော့ ပေါ်လိုက်ပြောလိုက်သဘောလေးကအနတ္တသဘောဝကြာလေးကြာလေးကြာလေးကြာလေးတွေကနေပြီးတော့ပေါ်လာတဲ့ပျောက်သွားတာနဲ့ပေါ်လာတဲ့နဲ့ပျောက်သွားတာနဲ့အဲ့ဒီပျောက်ပျောက်သွားလေးရဲ့အဆက်အဆက်လေးကြာလေးကြာလေးကြာလေးရှိနေတာကလက္ခဏာဖြစ်ပါတယ်ပေါ်လိုက်ပြောလိုက်ဟာမိမိဥစ္စာမဟုတ်လို့မိမိဥစ္စာမဟုတ်ဘူး မိမိပိုင်ဆိုင်ခွင့်မရှိတဲ့သဘောဝဓမ္မအတိအတိုင်းချက်လို့အရှိတိုင်းချက်လို့အဲ့ဒါဒီအနတ္တဖြစ်ပါတယ်ပျောက်သွားပျောက်သွားပျောက်သွားပြီးတော့နောက်ကအစာထိုးလာအစာထိုးလာအစာထိုးလာပျောက်သွားပြီးတော့အစာလေးတွေထိုးထိုးလာတဲ့အခါစာမထုတ်ခင်လင်းလေးမှာကတိကတ္တလေးချပြနေတဲ့သဘောဟာလက္ခဏာပဲယောဂီတို့။ကောင်းပြီဒါဆိုရင်ပေါ်လိုက်ပျောက်လိုက်ချာလေးတဲ့ကပျောက်တော့ပြတ်တော့ပျောက်သွားလိုက်အစာထိုးလိုက်ပျောက်သွားလိုက်အစာထိုးလိုက်ပျောက်သွားလိုက်အစာထိုးလိုက်ဒီလိုဒီလိုလေးတွေရှိရှိနေတာကအနတ္တလက္ခဏာပဲဖြစ်ပါတယ်အဲ့ဒီအနတ္တလက္ခဏာကိုပဲသဘောဝဓမ္မအသိဉာဏ်နေတယ်ပြည့်နေတယ်လို့ရှင်းရှင်းလင်းလင်းလေးသိမြင်နေတာကသမ္မာဒိဋ္ဌိဖြစ်ပါတယ်ယောဂီတို့အဲ့ဒါကိုအချိန်များစွာအချိန်များစွာချိန်တိတ်အချိန်တိတ်မှမြင်မပြတ်တလဆတ်ရှုမရှင်းချင်းပွားများအားထုတ်ထပ်ခါတလဲလဲထပ်ခါတလဲလဲဒါကိုပဲရှုတိရှုတိရှုတိနေဒါကအနုပတ္တနာဖြစ်ပါတယ်ယောဂီတို့အခုပြောခဲ့တဲ့အရာလေးတွေထပ်ခါထပ်ခါထပ်ခါထပ်ခါထပ်ခါပွားများခြင်းအာထုတ်ခြင်းလေးလခြင်းစီဖူးခြင်းအကျင့်များစွာအလေးအလာပြုလုပ်နေခြင်းအနုပတ္တနာပဲပါရဲ့အနုပသနာလဲလို့ဆိုတဲ့အခါကျတော့အနတ္တာအနုပသနာဖြစ်ပါလေအနတ္တအနုပသနာဆိုရင်ယောဂီတို့အနေအဖြင့်အဲ့ဒါလေးတွေကိုသိသဘောဝဓမ္မကိုပေါ်လိုက်ပြောင်းလိုက်ဒီလိုက်ပြဲလိုက်အရှိကိုအရှိအတိုင်းပဲသိသိသိသိသိသိနေတာလေးတွေကအဲ့ဒါဟာသမ္မာဒိဋ္ဌိဉာဏ်ပဲဖြစ်ပါတယ်ဒါဆိုရင်အနတ္တနုပါဒနာဉာဏ်ဆိုတာအဲ့ဒါခေါ်ပါတယ်ယောဂီတို့အဲ့ဒီအချိန်မှာဘောလာလိုက်ပြောက်သွားလိုက်ခြေလာလိုက်ပြဲသွားလိုက်နှစ်ဖက်စလုံးပဲဒီလိုဖြစ်နေပေါ်လိုက်ပြောက်လိုက်တိလိုက်ပြက်လိုက်ဖြည်းနေတဲ့ထိုအရာနှစ်ခုစလုံးသည်ဘောလိုက်ကြောက်လိုက်ခြားတဲ့ကနေပြီးတော့အခြားခြားလေးတွေပဲတိတိနဲ့အောင်ကြိုးစားအောင်ဖြစ်တယ်အရေးကြီးပါလေထိုချိန်ခါကာလမှာအတ္တဆိုတာပါသွားပြီးဖြစ်ပါတယ်နှဲသွားပြီးဖြစ်ပါတယ်မရှိသလောက်ပါပဲခေါင်းတွေခါးတွေခြေတွေလက်တွေဆိုတာလည်းပဲမထင်တော့ပါဖြစ်ချင်းပြချင်းဟာငါဟာမဟုတ်ဘူးဆိုတာလဲပြီးပြီးပြင်းပြင်းသိရှိသွားပြီဖြစ်လို့အတ္တဒိဋ္ဌိလို့ဆိုရတယ်သက္ကာယဒိဋ္ဌိဟာလဲပဲကွာလျောသွားပြီဖြစ်ပါတယ်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ဆိုပြီးတော့အဲ့ဒီပေါ်ပြီးပျောက်ပြက်ပျောက်ပြက်ပျောက်ပြက်သွားတာလေးတွေကိုပြက်ပြက်သွားလာတဲ့ကိုကြည်ကြည်ပြီးတော့ခိန်နေတယ်လို့ထင်မြင်ယူဆနေတဲ့တတ္တရဒိဋ္ဌိတွေလည်းပဲအဲ့ဒီအချိန်မှာပါသွားပြီယောဂီတို့ပျောက်သွားပြီးတော့ပြက်သွားပြီးရင်မဖြစ်တော့ဘူးဒေသွားပြီးရင်ပြန်မရှင်တော့ဘူးလို့ယူဆထားတဲ့အုတ်စိတ္တဒိဋ္ဌိတို့ဟာလည်းအဲ့ဒီအချိန်မှာပျောက်သွားပြီးတော့အစာထိုးလိုက်ပျောက်သွားလိုက်အစာထိုးလိုက်ဒါလေးတွေကိုကြည်ပြီးသိနေတဲ့အချိန်မှာအုတ်စိတ္တဒိဋ္ဌိဆိုတာလည်းပဲဆင်သွန်းခဲ့ပါပြီအနတ္တဉာဏ်ရဲ့သဘောတဘဝတွေကြောင့်အခုအတ္တနဲ့ဆက်ဆံတဲ့သက္ကာယဒိဋ္ဌိသတ္တတဒိဋ္ဌိအုတ်စိတ္တဒိဋ္ဌိဆိုတဲ့ဒီဒိဋ္ဌိတွေဆင်ကျေသွားပြီးဖြစ်ပါတယ်အဲ့ဒီအချိန်မှာတဖြည်းဖြည်းနဲ့ရှုသိရင်ရှုသိရင်ပေါ်လိုက်ပြောက်လိုက်ကအကြောင်းတီးလိုက်ပြက်လိုက်ကအကျိုးရုံအကြောင်းနာအကျိုးဒီလိုသိလာမှာဖြစ်ပါတယ် အကြောင်းကျိုးလေးတွေကိုရှင်းရှင်းလင်းလင်းညာနဲ့မြင်းလန်နိုင်ပြီဆိုရင်သူယောဂီအတွက်ဟာယုတ်တရားကိုပေါ်လိုက်ပြောက်လိုက်ကိုရှုရင်းကနေတိလိုက်ပြက်လိုက်ကိုကူးသွားတာဖြစ်ပါတယ်အဲ့ဒီအချိန်ကကြတော့ပေါ်လိုက်ပြောက်လိုက်ကိုအကြောင်းခံပြီးတော့ဖြစ်ပေါ်နေတဲ့တိလေးတွေကိုတိလိုက်ပြက်သွားလိုက်တိလိုက်ပြက်သွားလိုက်တိလိုက်ပြက်သွားလိုက်ဒီလိုရှုနေတာဖြစ်ပါ အနတ္တညာရောက်မှတိလိုက်ပြက်လက်ကိုရှုနေညာဖြစ်တယ်တိလိုက်ပြက်လက်ကိုရှုတာဘာကိုရှုသလဲဆိုတဲ့အခါဝိညာဉ်ကိုရှုနေခြင်းပဲဖြစ်ပါတယ်ဝိညာဉ်ဆိုတာကဝိညာဉ်နဲ့ခန္ဓာဝိညာဉ်ရဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတယ်ဆိုရင်အနုပတ္တနာမှာစိတ်တံအနုပတ္တနာဖြစ်သွားပါတယ် ရှုခံယုတ်တရားကိုရှုရင်းရှုရင်းရှုရင်းကနေကွင်းပြားလာတဲ့အချိန်ကကြတော့ခုတရိပ်ရိပ်နဲ့ကနေကူးသွားတာတော့ကဲခါမှာဖြစ်ပါနှုတ်ညံသိမ်မွေးတဲ့တရိပ်ရိပ်ကနေပြီးတော့မှအဲ့ဒီယုတ်တရားရဲ့တရိပ်ရိပ်ဖြစ်ပေါ်နေတာလေပေါ်လိုက်ပြောက်လိုက်ကနေခုတိလိုက်ပြက်လိုက်ဒီလိုဖြစ်လာ တိလေပြတ်သွားလေတိလေပြတ်သွားလေတိလေပြတ်သွားလေဒါဝိရှုနေရတာဖြစ်တယ်အဲ့ဒါတွေကိုအလေးအလာများလို့အနတ္တညာရှင်းကြည့်ပြီဆိုတဲ့အချိန်ကကြာမှာတိနေတာဘာကြောင့်တိနေတာလဲတိပြီးပြတ်သွားတာဘာကြောင့်ပြတ်သွားသလဲလို့အကြောင်းရှာကြည့်လိုက်တဲ့အချိန်ကကြာမှာ ပေါ်လိုက်ပြောက်လိုက်ဆိုတဲ့ယုတ်တရားရဲ့အချောင်းခံပြီးတော့တိလိုက်ပြက်လိုက်ဖြစ်နေပါလားဒါဆိုရင်ပေါ်လိုက်ပြောက်လိုက်ကအကြောင်းတိလိုက်ပြက်လိုက်ကအကျိုးတိရလေးတွေကိုပြက်သွားတာလေးတိရလေးပြက်သွားတာလေးတိရလေးပြက်သွားတာလေးတွေကိုရှုရင်းရှုရင်းကနေပေါ်လိုက်ပြောက်လောက်ကိုလည်းရှုပြီးသားဖြစ်သွားပါနန်းတစ်ခုရှုရုံနဲ့ ယောဂီတို့ဒီအချိန်မှာအကြောင်းမှသိရှိပြီးရှုလို့မူကုန်ရှာတော်မကြာခဏပြောတဲ့စကားလုံးဟာဒါပဲဖြစ်ပါတယ်တစ်ချက်ခုတ်နှစ်ချက်ပြနန္တရားကိုရှုရင်းနဲ့ယုတ်တရားပါသိရှိပြီးတော့ရှုနေတဲ့အခြေချင်းရှိသွားပါပြီတလောက်ဆိုရင်အနတ္တဉာဏ်ကိုကဲခတ်မိလောက်ပါပြီယောဂီတို့အနေနဲ့ ခုရှုသည်နေတဲ့အရာကိုငါဟာမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးဓမ္မဓမ္မပဲဓမ္မဆိုတဲ့သဘောကိုမကဆိုတဲ့ညာအတိနဲ့တထထဲတထထဲတထထဲဒီလေပြဲလေပေါ်လေပြောင်းလေဒါကိုပဲအစဉ်သဖြင့်ရှုသည်ဘွားများအားထုတ်ကြပါစို့